ဒီကနေ့တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့ကမ္ဘောဒီးယားထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့ကြေညာလိုက်ပါတယ်။ပြန်လည်အားသင့်လောင်းထားတဲ့အတိုက်အခံအဖွဲ့ရဲ့အခိုင်အမာစိန်ခေါ်မှုတွေရှိနေတဲ့ကြားကပဲနိုင်ငံကို28နှစ်ကြာအုပ်ချုပ်လာခဲ့တဲ့ဝင်းကြီးချုပ်ဟွန်ဆန်ရဲ့ပါတီကပြန်လည်အုပ်ချုပ်တော်မှာဖြစ်ပါတယ်။လွှတ်တော်ရဲ့အမတ်နေရာ123နေရာမှာ CPP ကကမ္ဘောဒီးယားပြည်သူပါတီက68နေရာရရှိခဲ့တယ်လို့အာနာယပါတီပြောခွင့်ရသူကပြောဆိုလိုက်တာပါ။ဒါအရင်တုန်းကအမတ်နေရာ90နဲ့စာရင်အတော်လေးမဲအရာနည်းသွားတာဖြစ်ပါတယ်။အမျိုးသားရွေးကောက်ပွဲကော်မရှင်ကတော့မဲအရေးအတွက်စည်းရုံးကိုတရားဝင်မထုတ်ပြန်ရသေးတာကြောင့်အတိမပြုသေးပါဘူး။အတိတ်ခံခေါင်းဆောင်ဆမ်ရန်စီနဲ့သူ့ရဲ့ကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီကတော့ဟွန်ဆန်ကသူပြန်ရွေးခံရဖို့တေချာအောင်ရွေးကောက်ပွဲကိုအသေးချာစနစ်တကျအကွက်ချစီစဉ်ခဲ့တယ်လို့ဆက်ဆွဲလိုက်ပါတယ်။တကယ်လို့မတမာရာတွေကိုတက်တည်အထောက်အထားတွေနဲ့ပြနိုင်ခဲ့မယ်ဆိုရင်လူလူဆန္ဒပြပွဲတွေနဲ့ကန့်ကွက်သွားမယ်လို့ဆမ်ရန်စီကချိန်ချောင်နေပါတယ်။မတမာမှုတွေရှိနေတယ်လို့တန်တရာရှိကြပြီးမြဲတချို့မဲဆန္ဒရှင်တွေကတော့နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲကိုလေးစားကြတယ်လို့ပြောပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲပေးကြဖို့လူဦးရေ9.6%ကမှတ်ပုံတင်ထားကြတာပါ။အဲ့ဒီမဲဆန္ဒရှင်တွေကသုံးပုံတစ်ပုံဟာအသက်30အောက်လူငယ်တွေဖြစ်ကြပါတယ်။တချို့ကလည်းဒီလိုရွေးကောက်ပွဲမျိုးကနေနိုင်ငံရဲ့တာဝါရဲ့ဝါပြောရေးကိုပိုပြီးဆောင်ကျင်းပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ရှင်။